This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြိတ်ဆုံကြပါစို့။အခုချိန်ကစပြီး Radio NUG Season 2ဓာတ်ရိုက်အတံလွတ်ပေးနေပါပြီ။
ရေဒီယို NUG ကိုနားဆင်နေကြတဲ့သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းသဘာဝဘေးစစ်အာဏာရှင်ဘေးတို့ကနေကင်ဝေးပြီးကိုယ်စိတ်နှစ်ပါးအေးချမ်းလုံခြုံကြပါစေလို့ရေဒီယို NUG မှဦးစွာပထမနှုတ်ခွန်းဆက်သားအပ်ပါတယ်။ဒီကနေ့2025ခုနှစ်မေလ23ရက်နေ့ရေဒီယို NUG ရဲ့ညပိုင်းအစီအစဉ်ကိုစတင်တင်ဆက်ပေးပါရောင်းမယ်ရှင်။ပထမဦးဆုံးရေဒီယို NUG စီးရီးသတင်းကောင်းနှုတ်ချက်ကိုမင်းယူကဖတ်ကြားတင်ပြပေးပါမယ်ရှင
်ရေဒီယို NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်မေလ23ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယို NUG စီးရီးသတင်းများကိုဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီးရီးသတင်းအနေဖြင့်အာရခတက်တော် AA နှင့်အတူအနောက်ပိုင်းတိုင်းစစ်ဌာနချုပ်နာပါခအမ်မြိုသိန်းစစ်စင်ရေးတွင်တာဝန်ထမ်းဆောင်ခဲ့သောရင်းနှင်းချောင်းမြို့နယ်ပြည်သူ့ကာကွယ်တပ်ဖွဲ့ရဲဘော်များအားပြည်သူများမှနှွေးထွေးစွာကြိုဆိုတဲ့သတင်းကိုတင်ပြပေးပါမယ်။အာရခဒေသနောက်ပိုင်းတိုင်းစစ်ဌာနချုပ်နာပါခအမ်မြိုသိန်းစစ်စင်ရေးတွင်အာရခတပ်တော် AA နှင့်အတူစစ်ရေးအတွေ့အကြုံခေါင်းများရရှိရန်မကွေးတိုင်းမကွေးခရိုင်ရင်းနှင်းချောင်းပြည်သူ့ကာကွယ်တပ်ဖွဲ့တို့လည်းပါဝင်ခဲ့တယ်လို့သိရပါတယ်။အမ်မြိုသိန်းတိုက်ပွဲနှင့်နောက်ပိုင်းတိုင်းစစ်ဌာနချုပ်နာပါခသိန်းစစ်စင်ရေးတွင်အာရခတပ်တော်နှင့်အတူစစ်ရေးအတွေ့အကြုံများရရှိရန်တာဝန်ထမ်းဆောင်ခဲ့သောရင်းနှင်းချောင်းပကဖမရဲဘော်၅ဦးနာဂတ်ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ဆောက်ရေးမှတိုင်းပြည်အတွက်အသက်ပေးလူသွားခဲ့တယ်လို့ဆိုပါတယ်။ရဲဘော်၅ဦးသည်ပေးအပ်သောတာဝန်များကိုကျေပွန်စွာထမ်းဆောင်ရင်းအသက်ပေးလူသွားခဲ့မှုအပေါ်တပ်ဖွဲ့အနေဖြင့်မိသားစုနှင့်ထပ်တူဝမ်းနည်းပူဆွေးရတယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့်နောင်ချိုအုံတီးရွာကိုစစ်တပ်ကတိုက်လေရင်နဲ့ပေါင်250ဘုံလေးလုံးကျဲချတဲ့သတင်းကိုတင်ပြပေးပါမယ်။ TNL သိမ်းပိုက်ထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်ကအုံတီးရွာကိုစစ်ကောင်စီတပ်ကတိုက်လေရင်နဲ့ပေါင်250ဘုံလေးလုံးကျဲချတိုက်ခိုက်ခဲ့တယ်လို့ TNL ဘက်ကထုတ်ပြန်ပါတယ်။မနေ့မေလ22ရက်မနေ့7နာရီ50မိနစ်အချိန်မှာ2ချိန်မနေ့7နာရီ53မိနစ်မှာ2ချိန်စုစုပေါင်း4ချိန်ဘုံကျဲချခဲ့တာလို့ဆိုပါတယ်။ဘုံကျဲချတဲ့အချိန်ဟာတိုက်ပွဲဖြစ်တာမရှိဘဲပေါင်250ဘုံတွေကျဲချခဲ့တာလို့လည်းအသိပေးထားပါဗျ။ထို့အတူမေလ21ရက်နေ့ကလည်းစစ်ကောင်စီတပ်ဟာအုံတီးကျဲရွာကို drone နဲ့ဘုံ15လုံးအစိမ့်ငွေဘုံ1လုံးလာရောက်ကျဲချတိုက်ခိုက်ခဲ့တဲ့အတွက်ရဲသားပြည်သူတို့ထိခိုက်ဒဏ်ရာရခဲ့တယ်လို့သိရပါဗျ။အလားတူမေလ20ရက်နေ့ကလည်းတိုက်ပွဲဖြစ်တာမရှိဘဲစစ်ကောင်စီတပ်က PSLF TNLA အုပ်ချုပ်ရာနောင်ချိုမြို့နယ်ဟိုခိုကျဲရွာကို Jet Fighter နဲ့ပေါင်250ဘုံတလုံးလာရောက်ကျဲချတိုက်ခိုက်ခဲ့တဲ့အတွက်ပြည်သူပိုင်းအိမ်တလုံးပျက်စီးဆုံးရှုံးခဲ့ရတယ်လို့ PSLF TNLA သတင်းနှင့်ပြန်ကြားရေးဌာနမှတ်တမ်းတွေအရသိရပါတယ်။အကြမ်းဖက်စစ်တပ်ဟာမေလ6ရက်ကနေမေလ31ရက်နေ့အထိယာယီအပြစ်ရပ်ထားမယ်လို့ကြေညာထားပေမဲ့ TNLA အုပ်ချုပ်တဲ့မြို့နယ်တွေကိုမြေပြင်ကနေထိုးစစ်ဆင်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာ drone နဲ့လေကြောင်းကနေစဉ်တိုက်ခိုက်နေတာကြောင့်ပြည်သူလူထုအနေနဲ့စစ်ကောင်စီရဲ့လေကြောင်း drone လက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်တာတွေကနေရှောင်ရှားနိုင်ဖို့စစ်ရေးသတိအမြဲရှိကြဖို့ TNL ကတိုက်တွန်းနှိုးဆော်ထားပါတယ်ခင်ဗျာဆလပီစစ်တပ်ကဖုံကြီးကျောင်းတွေကိုပိတ်မတ်ထားတိုက်ခိုက်နေတာကြောင့်နောင်ချိုနယ်ချိုခန်းဖုံကြီးကျောင်းကစစ်ဘေးရှောင်တွေကိုလုံခြုံဘေးကင်းတဲ့နေရာရွှေ့ပြောင်းပေးခဲ့တာလို့ TNL ပြောတဲ့သတင်းကိုတင်ပြပေးပါမယ်အကြံဖတ်စစ်တပ်ကဖုံကြီးကျောင်းတွေကိုပိတ်မတ်ထားတိုက်ခိုက်နေတာကြောင့်နောင်ချိုမြို့နယ်ချိုခမ်းဖုံကြီးကျောင်းမှာရှိတဲ့စစ်ဘေးရှောင်တွေကိုလုံခြုံဘေးကင်းတဲ့နေရာရွှေ့ပြောင်းပေးခဲ့တာလို့တအောင်တက် TNL ကပြောပါတယ်။မ နောင်ချိုမြို့နယ်ချိုခန်းဖုံးကြီးကျောင်းမှာရှိတဲ့စစ်ဘေးရှောင်တွေလုံုံဘေးကင်းတဲ့နေရာကိုပြောင်းရွှေ့စေခဲ့တာနဲ့ပတ်သက်လို့ရှင်းလင်းပြောဆိုလိုက်တာဖြစ်ပါတယ်။တအောင်းပြည်နောင်ချိုမြို့နယ်တဲကအုံတီနဲ့အုံခါစတဲ့ကျေးရွာတွေမှာစစ်ကောင်စီတပ်နဲ့ TNL တို့ကြားတိုက်ပွဲတွေပြင်းထန်နေပြီးစစ်ကောင်စီဘက်ကတောင်ခမ်းအနီးမှာရှိတဲ့ကျေးရွာတွေအပါအဝင်အုံတီအုံခါစတဲ့ရွာတွေကအိမ်တွေနဲ့ဘာသာရေးအဆောက်အုံတွေကိုမီးရှို့ဖျက်ဆီးတာလေကြောင်းကနေဘုံကျဲတိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာစတဲ့လုပ်ရက်တွေကိုနေ့စဉ်ရက်ဆက်ရွေကျက်ရှိရှိဘုံကျဲတိုက်ခိုက်နေတယ်လို့အသိပေးပါဗျ။ဒါကြောင့် PSLF TNL အနေနဲ့တိုက်ပွဲကာလအတွင်းရဲသားပြည်သူတွေဘေးကင်းလုံခြုံရေးနဲ့အသက်အန္တရာယ်လွတ်မြောက်စေဖို့ရည်ရွယ်ပြီးနောင်ချိုမြို့နယ်ချိုခန်းဖုံးကြီးကျောင်းမှာနေထိုင်ကြတဲ့စစ်ဘေးရှောင်100ကျော်ကိုဘေးကင်းလုံခြုံသည့်နေရာခိတ္တရွှေပြောင်းနေထိုင်ကြဖို့မြစ်တာရက်ခံအသိပေးထားခဲ့ပြီးဖြစ်တယ်လို့ရှင်းပြထားပါဗျ။အဲ့ဒီလိုကြိုတင်အသိပေးပြီးမှချိုခန်းဖုံးကြီးကျောင်းမှာနေထိုင်တဲ့စစ်ဘေးရှောင်ပြည်သူတွေလုံခြုံဘေးကင်းမဲ့နေရာကိုအလင်းအမြန်ပြောင်းရွှေ့စေခဲ့တာလို့လည်းအသိပေးပါဗျ။ချိုခန်းဖုံးကြီးကျောင်းကစစ်ဘေးရှောင်တွေကို TNL ကပြောင်းရွှေ့ခိုင်းတာနဲ့ပတ်သက်လို့ပြည်သူလူထုအထင်အမြင်လွဲမှားစေတဲ့သတင်းတွေရေးသားဖော်ပြနေတာတွေနဲ့ပတ်သက်လို့ရှင်းလင်းပြောဆိုလိုက်တာလည်းဖြစ်ပါတယ်။ TNL အနေနဲ့တိုက်ပွဲဖြစ်နေရာတွေကဒေသနေမိဘပြည်သူတွေဘေးကင်းလုံခြုံရေးအတွက်စီမံဆောင်ရွက်ခဲ့တာဖြစ်တယ်လို့လည်းPSLF TNL သတင်းနှင့်ပြန်ကြားရေးဌာနကအသိပေးထုတ်ပြန်ထားပါတယ်ခင်ဗျာ ဆက်လက်ပြီး TNL မြို့နယ်စီပင်သားရဲအဖွဲ့ကဦးဆောင်ပြီးစံဖိတ်ကျေးရွာတောက်သုံးရင်ရရှိရေးဆောင်ရွက်ပေးတဲ့သတင်းကိုတင်ပြပေးပါမယ်တောင်ပြည်တက်မဟာနှင့်နယ်မြေကြောင်မဲခရိုင်တီဘောမြို့နယ်စံဖိတ်ကျေးရွာကဒေသနေပြည်သူတွေကိုတောက်သုံးရင်ရရှိစေဖို့ PSLF TNL မြို့နယ်စီပင်သားရဲအဖွဲ့ကဦးဆောင်ပြီးဆောင်ရွက်ပေးခဲ့တယ်လို့ထုတ်ပြန်ပါတယ်မြို့နယ်စီပင်သားရဲအဖွဲ့ကဥဆောင်ပြီးကျေးရွာဒေသနေပြည်သူတွေနဲ့အတူဖေဖော်ဝါရီလ25ရက်ကစတင်ပြုလုပ်ခဲ့တာဖြစ်ပြီးမေလ20ရက်မှာပြီးစီးခဲ့တယ်လို့ဆိုပါတယ်။အရင်ကအဝစီရေကိုတူးဖို့အသုံးပြုတာနဲ့အနီးမှာရှိတဲ့ချောင်းတွေကရေကိုအဓိကအထားအသုံးပြုနေရပေမဲ့လက်ရှိမှာ PSLF TNL ဥဆောင်မှုနဲ့ရေအခက်အခဲပြဿနာကိုဖြေရှင်းနိုင်ခဲ့တာလို့သိရပါတယ်။အခုလိုကျေးရွာနေပြည်သူတွေတောက်သုံးရေအဆင်ပြေစေဖို့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNL ကကျပ်သိန်း300မတည်ခဲ့ပြီးကျေးရွာပြည်သူတွေကကျပ်သိန်း200ကျော်ပါဝင်ကူညီခဲ့တယ်လို့ PSLF TNL သတင်းနှင့်ပြန်ကြားရေးဌာနမှတ်တမ်းတွေအရသိရပါတယ်ခင်ဗျာဆက်လက်ပြီးတောင်တွင်းကြီးနယ်ကအမှုပွဲစားရဲခိုင်ကိုပြစ်ခတ်ရှင်းလင်းတဲ့သတင်းကိုတင်ပြပေးပါမယ်မကွေးတိုင်းတောင်တွင်းကြီးမြို့နယ်ဂွေးတော်ခုံရွာကအမှုပွဲစားရဲခိုင်ဆိုသူကိုပြစ်ခတ်ရှင်းလင်းလိုက်တယ်လို့မကွေးပျောက်ကြားတပ်ဖွဲ့မကွေးဂါရီလာဝါဖဲကဒီနေ့မေလ23ရက်မှာထုတ်ပြန်ပါတယ်စစ်ကောင်စီလက်အောက်ခံရဲတွေနဲ့ပေါင်းပြီးရဲရဲရွာရဲပြည်တနာတွေကိုမတရားအမှုဖွင့်စားနေတဲ့အမှုပွဲစားရဲခိုင်ကိုမေလ20ရက်နေ့နေ့လယ်12နာရီခွဲအချိန်မှာပြစ်ခတ်ရှင်းလင်းခဲ့တာလို့ဆိုပါတယ်အမှုပွဲစားရဲခိုင်ဟာစစ်ကောင်စီလက်အောက်ခံရဲတွေနဲ့ပေါင်းပြီးရဲရဲရွာရဲပြည်တနာတွေကိုမတရားအမှုဖွင့်စားနေတဲ့အပြင်လက်ရှိအုပ်ချုပ်ရေးမှူးဗျံလွားဆိုသူနဲ့အတူစစ်မှုထမ်းကြီးတွေကောက်ခံနေတာကြောင့်ရှင်းလင်းရတာလို့လည်းအသိပေးထားပါတယ်။အမှုပွဲစားရဲခိုင်ကိုမကွေးပျောက်ကြားတပ်ဖွဲ့မကွေးဂါရီလာဝါဖဲနဲ့တောင်တွင်းကြီးဖိုက်တာဖို့စ် LPDF တို့ပူးပေါင်းရှင်းလင်းခဲ့တာဖြစ်ပါတယ်။ဂွေးတော်ခုံရွာဟာပရက်ကျဲရဲစခန်းနဲ့အနီးဆုံးမှာရှိပြီးပြူစောတီတင်တန်းတက်ထားသူ9ယောက်လောက်ရှိတယ်လို့လဲဆိုပါတယ်ပြူစောတီတင်တန်းတက်ထားသူတွေအနေနဲ့ဒေသတွင်းမှာရှိတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့ပူးပေါင်းကြဖို့ဒေသမှာရှိတဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကသတိပေးထားပါတယ်ဒါအပြင်မကွေးခရိုင်တွင်းမှာရှိတဲ့စစ်ကောင်စီခန့်အုပ်ချုပ်ရေးမှုတွေပြည်သူစစ်တွေနဲ့ထွေအုပ်ဝန်ထမ်းတွေအပါအဝင်စစ်ရေးတွေနဲ့တပ်ဆိုင်ရာဝန်ထမ်းတွေပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့ပူးပေါင်းကြဖို့တိုက်တွန်းထားပြီးပြည်သူလူထုဘက်မျက်နှာမမူတဲ့သူတွေကိုရှင်းလင်းသွားမယ်လို့လဲမကွေးပျောက်ကြားတပ်ဖွဲ့မကွေးဂါရီလာဝါဖဲနဲ့တောင်တွင်းကြီးဖိုက်တာဖို့စ် LPDF 2ကအသိပေးထုတ်ပြန်ထားပါတယ်မကွေးပျောက်ကြားတပ်ဖွဲ့မကွေးဂါရီလာဝါဖဲနဲ့တောင်တွင်းကြီးဖိုက်တာဖို့စ် LPDF 2ဟာညီနောင်မဟာမိတ်တပ်တွေနဲ့အတူစစ်အာဏာရှင်စနစ်အမြင့်ပြတ်တဲ့အထိတိုက်ခိုက်သွားမှာဖြစ်တာကြောင့်ပြည်သူလူထုအနေနဲ့စစ်ကောင်စီတပ်တွေရှိတဲ့နေရာနဲ့ဝေးတဲ့နေရာမှာနေကြဖို့လဲမြစ်တာရက်ခံထားပါတယ်ခင်ဗျာဆလဘီပြင်းမုံပြူစောတိရွာကိုရောက်နေတဲ့စစ်တပ်စစ်ကြောင်းကစစ်မှုထမ်းတပ်သားတင်နှစ်ဦးနဲ့ခမရ401ကစစ်ကောင်စီတပ်သားတဦးလက်နက်ခဲယမ်းတွေနဲ့အတူအလင်းဝင်ရောက်လာတဲ့တရင်ကိုတင်ပြပေးပါမယ်။ပဲခူးတိုင်းနတ်တလင်းမြို့နယ်ပြင်းမုံပြူစောတိရွာကိုရောက်နေတဲ့စစ်တပ်စစ်ကြောင်းကစစ်မှုထမ်းတပ်သားတင်နှစ်ဦးလက်နက်ခဲယမ်းတွေနဲ့အတူအလင်းဝင်လာတယ်လို့တာယာဝတီခရိုင်အမှတ်1တပ်ရင်း3801ကဒီနေ့မေလ23ရက်မှာထုတ်ပြန်ပါတယ်။စစ်မှုထမ်းဥပဒေအကြောင်းပြချက်နဲ့အရမစစ်သားတစ်အဖြစ်စုဆောင်းခံခဲ့ရတဲ့ AR တိုင်းရေကြီးနဲ့ကျုံပျော်မြို့နယ်တို့ကတပ်သားနိုင်ဝေလင်းနဲ့တပ်သားရာဇာမင်းတို့ဟာ မေလ19ရက်နေ့မှာလက်နက်ခဲယမ်းတွေနဲ့အတူအလင်းဝင်လာခဲ့တာလို့ဆိုပါတယ်။တပ်ထဲမှာကင်းဆောင်မှုနဲ့တပ်တွင်းတပ်သားချောင်းချီရေးလုပ်ငန်းတွေမှာတာဝန်ထမ်းဆောင်ခဲ့ရပြီးလက်တလင်းမြို့နယ်ပြင်ပုံရွာကိုလှုပ်ရှားစစ်ကြောင်းနဲ့အတူရောက်ရှိလာချိန်မှာပြည်သူပိုင်းအိမ်တွေကိုမီးရှို့ဖျက်ဆီးခိုင်းတာပြည်သူတွေကိုဖမ်းဆီးနှိပ်စက်ခိုင်းတာတွေကြောင့်ထွက်ပြေးလာခဲ့ပြီးတရင်3801ထံအလင်းဝင်လာခဲ့တာလို့အလင်းဝင်လာသူတွေကပြောပါတယ်အလင်းဝင်သူတွေဟာ MA1 တနက်နှစ်လက်လက်ပစ်ဘုံတစ်လုံးစကားပြောဆက်တစ်လုံးကြည်ပေါက်6ခုနဲ့အလင်းဝင်လာခဲ့တာဖြစ်ပြီးတော်လိုင်းတက်တွေနဲ့အတူဆစ်အာနာရှင်စနစ်အပီးတိုင်းချုပ်ငင်းရေးပြန်လည်တိုက်ပွဲဝင်သွားမယ်လို့လည်းအလင်းဝင်လာသူ2ယောက်ကအတည်ပြုထားပါတယ်ထို့အတူလက်နက်နဲ့တကွအလင်းဝင်လာတဲ့ခမရ401ကစစ်သားကိုကနဦးအနေနဲ့ချက်သိန်း30ချီမြင့်ပေးအပ်ခဲ့တယ်လို့လောင်းလုံးမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ပကဖကဒီနေ့မေလ23မှာထုတ်ပြန်ပါတယ်တဝဲမြို့နယ်အခြေဆိုင်ခမရ401ကစစ်ကောင်စီတပ်သားတအူလောင်းလုံးပကဖထံမေလ17ရက်ကလက်နက်နဲ့တကွအလင်းဝင်လာခဲ့တာနဲ့ပတ်သက်လို့အခုလိုအတည်ပြုထုတ်ပြန်လိုက်တာဖြစ်ပါတယ်။လောင်းလုံးမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဟာဒေသတွင်းမဟာမိတ်တွေနဲ့အတူဒီမေလထဲမှာပဲတဝဲမြို့ပေါက်တိုင်းတရားစစ်စည်ရေးဂိတ်ကိုတိုက်ခိုက်ခဲ့သလိုလောင်းလုံးမြို့နယ်စမ်းလန်းရွာကစစ်တပ်တောက်တိုင်တွေကိုဖမ်းဆီးနိုင်ခဲ့ပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်ကိုခန့်နှင့်တာကီတို့မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
စီးရီးသတင်းတွေအပြီးမှာတော့ဆက်လက်ပြီးပြည်ရင်းသတင်းများကိုကျမຫນွေဦးမွန်ကတင်ပြပေးသွားပါမယ်ရှင်မင်္ဂလာညချမ်းပါ2025ခုနှစ်မေလ23ရက်နေ့ Radio Energy ရဲ့ညပိုင်းပြည်တွင်သတင်းတွေကိုတင်ပြပေးသွားပါမယ်ပထမအဆုံးတင်ပြပေးမယ့်သတင်းကတော့ဝန်ကြီးဌာနတွေတွင်ပေါင်းဆက်ညီနိုင်မှုအားကောင်းကောင်းနဲ့လှုံ့ဆော်မှုပြည်ထောင်စုဝန်ကြီးချုပ်တိုက်တွန်းတဲ့သတင်းပဲဖြစ်ပါတယ်ဝန်ကြီးဌာနတွေတွင်ပေါင်းဆက်ညီနိုင်မှုအားကောင်းကောင်းနဲ့လှုံ့ဆော်မှုပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တမ်းမှတိုက်တွန်းပြောကြားလိုက်ပါတယ်မြူသားညီညွတ်အစိုးရဂျာကာလာဒေသန္တရပြည်သူ့အချုပ်အဖွဲ့ဆောင်မှုဗဟိုကော်မတီအစည်းအဝေးမတ်စင်19မြင်ဆောင်2025မှာဝန်ကြီးချုပ်ကပြောကြားခဲ့တာပါရပိုင်ခွင့်တစုံတရာမရှိပဲစိန်ခေါ်မှုတွေအန္တရာယ်တွေသာရှိနေတဲ့မြူသားညီညွတ်အစိုးရမှဝင်ရောက်တာဝန်ထမ်းဆောင်လာကြသောတာဝန်ရှိသူများကိုအထူးလေးစားသလိုအားလည်းတရပါကြောင်းတာဝန်ကိုယ်စီဖြင့်အတက်နိုင်ဆုံးစူးစမ်းဆောင်ရွက်နေကြသည့်ဝန်ကြီးများဒုတိယဝန်ကြီးများအထွေထွေများနှင့်အောက်ချုပ်ရေးရန်ရအစင်းစင်းကိုအထူးကျေးဇူးတင်ရှိပါကြောင်းခြေနေနဲ့ပေးထားချက်တွေလိုအပ်ချက်တွေကတော့တော်လင်းကာလအတွင်းဖွဲ့စည်းလှုံ့ဆော်ကြရတာဖြစ်တဲ့အတွက်စွမ်းဆောင်မှုအကန့်အသတ်ရှိတဲ့ဆိုရင်တော့ဝန်ကြီးဌာနတွေအတွင်းပေါင်းဆက်ညီနိုင်မှုအားကောင်းကောင်းနဲ့လှုံ့ဆော်ဖို့ကတော့လုံနိုင်စွမ်းပေါင်ထဲမှာရှိတာဖြစ်တဲ့အတွက်ဒီတစ်ခုကတော့ရအောင်လှုပ်ကြရမှာဖြစ်ကြောင်းဝန်ကြီးချုပ်ကပြောပါတယ်ဒါအပြင်ရှေ့ဆက်ရမယ့်လုပ်ငန်းတွေအတွက်အကျိုးရှိရှိပြင်ဆင်ဆောင်ရွက်နိုင်အောင်တွဲဆုံမှုတွေကိုစနစ်တကျလုံဆောင်စီခြင်းကြောင့်နဲ့မပြီးသေးတဲ့ရှေ့လုပ်ငန်းစဉ်တွေကိုလည်းမြန်မြန်တက်တက်ဆောင်ရွက်နိုင်ဖို့ကြိုးစားပေးကြစီလိုကြောင်းဦးကြီးချုပ်ကထပ်လောင်းပြောကြားခဲ့ပါတယ်ရှင်။ရန်ကုန်ဖရယ်ယူနီဂျာကာလာအစီအမံမူကြမ်းရေးဆွဲကော်မရှင်ဆိုင်ရာဥပဒေကိုရန်ကုန်လွှတ်တော်ကပြဋ္ဌာန်းတဲ့သတင်းကိုဆက်လက်တင်ပြပေးပါမယ်။ရန်ကုန်လွှတ်တော်အထမကျင်းမြောက်အစည်းအဝေးပထမနေ့ကိုမေလ23ရက်တောက်ကြနေမနက်9နာရီကအွန်လိုင်းဗီဒီယိုကွန်ဖရင့်စနစ်နဲ့ကျင်းပခဲ့ပါတယ်။အစည်းအဝေးတွင်ရန်ကုန်ဖက်ဒရယ်ယူနီဌာကာလအစီအမံမူကြမ်းရေးဆွဲရေးကော်မရှင်ဆိုင်ရာဥပဒေကြမ်းကိုရန်ကုန်လွှတ်တော်ဥပဒေကြမ်းကော်မတီကဖက်ကြားတင်သွင်းပြီးလွှတ်တော်ကကန့်ကွက်သူမရှိထောက်ခံအတည်ပြုပေးခဲ့ကြပါတယ်။ရန်ကုန်ဖက်ဒရယ်ယူနီဌာကာလအစီအမံမူကြမ်းရေးဆွဲရေးကော်မရှင်ဆိုင်ရာဥပဒေတွင်အခန်း6ခန်းပါဝင်ပြီးအပိုက်ပေါင်း26ပိုက်ပါရှိတယ်လို့သိရပါတယ်။ယနေ့ကျင်းပသောရန်ကုန်လွှတ်တော်အထမကျင်းမြောက်စီဝေးပထမနေ့တွင်2025ခုနှစ်ဧပြီလ29ရက်ကတော်လင်းတာဝန်ထမ်းဆောင်ရင်းကြဆောင်သွားသောတန်လင်းမြို့နယ်မဲဆန္ဒနယ်အမှတ်1တိုင်းလွှတ်တော်ကိုယ်စားလှယ်ဦးနေလင်းအောင်အတွက်လေးစားစွာဂုဏ်ပြုမှတ်တမ်းတင်ကြောင်းအဆိုကိုလည်းလွှတ်တော်ကအတည်ပြုမှတ်တမ်းတင်ပေးခဲ့ပါတယ်။ရန်ကုန်လွှတ်တော်အထမကျင်းမြောက်အစည်းအဝေးဒုတိယနေ့ကျင်းပမည့်နေ့ရက်ကိုထပ်မံကြေညာ၍ဆက်လက်ကျင်းပရသွားရန်ရှိကြောင်းလွှတ်တော်ဥက္ကဋ္ဌဦးတင်လွင်ကအတည်ပြုပြောကြားခဲ့ပါတယ်ရှင်မြန်မာနိုင်ငံအတွက်နိုင်ငံတကာစံနှုန်းနဲ့ခင်မီတန်မှုတွေနဲ့ကိုက်ညီတဲ့ professional စစ်တပ်အသစ်တရက်လိုအပ်နေတယ်လို့ပမောက္ခဒေါ်မီမီဝင်ဘက်ပြောကြားတဲ့အကြောင်းအရာကိုဆက်လက်တင်ပြပေးပါမယ် မြန်မာနိုင်ငံအတွက်နိုင်ငံတကာစံနှုန်းနဲ့ခင်မီတမိုးတွေနဲ့ကန့်ညီတဲ့ professional စစ်တပ်တတိယလိုအပ်နေတယ်လို့ပါမခဒေါ်မီမီဝင်းဘက်က၎င်းရဲ့ social media မှာသုံးသပ်ပြောကြားထားပါတယ်။နိုင်ငံတကာကအစ်မြင့်အစ်ရရှိတွေတန်တမန်တွေနဲ့အစိုးရရရှိတွေကိုကျွန်မဒီတစ်ခါစာတင်တဲ့ချိန်မှာလည်းမြန်မာနိုင်ငံကလာတဲ့သူတွေကိုမတွေ့ရတော့တဲ့အတွက်စိတ်မကောင်းဖြစ်ရပါတယ်။ဒီသတင်းမှာရှစ်တောင်အာရှနိုင်ငံအလုံးကတင်တဲ့သားတွေပါဝင်ကြပေမဲ့မြန်မာကတော့မပါဝင်တော့ပါဘူး။မြန်မာနိုင်ငံရဲ့ဒီမိုကရေစီပြောင်းလဲကာလအတွင်းမှာစစ်ဘက်ရာရှိတွေပါဝင်မြန်မာကတင်နန်းသားတွေကိုပါအောင်ခေါ်လိုက်နိုင်ခဲ့ပါတယ်။ကျမတို့ရဲ့အဓိကရည်ရွယ်ချက်ကတော့ရှင်းပါတယ်။ရသားထိန်ချုပ်မှုအောက်မှာရှိပြီးဒီမိုကရေစီစံနှုန်းများကိုလေးစားတဲ့ခင်မီ professional စစ်တပ်တခုရဲ့အခြေခံမှုများနဲ့ပြုမှုများကိုနားလည်လာအောင်ကူညီပေးဖို့ဖြစ်ပါတယ်။ဒီရည်ရွယ်ချက်အတွက်ကျမအချိန်အတော်များများရင်းနေခဲ့ပါတယ်။ထပ်ထပ်ကြိုးစားပြီးသင်ကြားပေးခဲ့ပါတယ်။ပြောင်းလဲနိုင်ကြလိမ့်မယ်လို့ယုံကြည်မှုနဲ့ကြိုးစားခဲ့ပါတယ်။ဒါပေမဲ့2021ခုနှစ်ဖေဖော်ဝါရီလဆီယနာသိမ်းမှုနဲ့နောက်ဆက်တွဲဖြစ်ရတွေကထင်ဟစွာပြသလိုက်ပါတယ်လို့ပြောကြားပါတယ်။စင်တာမှာတင်ကြားလာတဲ့ session နှစ်တာအတွင်းမှာနိုင်ငံအကြီးကကာကွယ်ဦးစီးချုပ်နဲ့တန်တမန်များဖြစ်လာကြတဲ့သူတွေကိုတင်ကြားခဲ့တယ်လို့ပါမခတ်ဒေါ်မီမီဝင်းဘက်ကပြောပါတယ်။သူတို့ကိုပြုပြင်ပြောင်းလဲနိုင်မှာမဟုတ်ဘူးဆိုတာကသူတို့ထဲမှာတော်တဲ့သူတွေရှိတာမှန်တယ်။ဒါပေမဲ့သူတို့ဟာရိုးဆွဲအောင်ယူဝါဒမိုင်းတိုက်ခံထားရတယ်။နှစ်ပေါင်းများစွာဆီယနာရှင်စနစ်အောက်မှာမိုင်းတိုက်ခံထားရတာကြောင့်သူတို့မှာပြောင်းလဲဖို့အစွမ်းနဲ့အစမ်းနာမရှိတော့ပါဘူး။လက်ခံနိုင်စွမ်းမရှိကြပါဘူး။ဒီအတွေ့အကြုံကနေပြီးဆီယနာရှင်စနစ်ကိုဖျက်သိမ်းဖျက်ဆီးဖို့လိုတယ်ဆိုတာကိုကျမတို့ပိုပြီးကောင်းကောင်းနားလည်လာစေပါတယ်။မြန်မာနိုင်ငံအတွက်နိုင်ငံတကာစံနှုန်းနဲ့ခင်မီတန်မိုးတွေနဲ့ကန့်ညီတဲ့ professional စစ်တပ်အသစ်တွေလိုအပ်နေပါတယ်လို့ပမခဒေါ်မီမီဝင်းဘက်ကပြောပါတယ်ရှင်။ခုနောက်ဆုံးတင်ပြပေးမယ့်သတင်းကတော့ရုပ်လောင်းတရားကျော်တွေ့ထားတဲ့ Sky Villa အစာဦးအောက်မှာမျိုးသားတအူးနဲ့မျိုးသမီးတအူးရုပ်လောင်းထပ်မံရှာဖွေတွေ့ရှိတဲ့သတင်းဖြစ်ပါတယ်။မလ28ရက်မိုးလွယ်ပိုင်းစကိုင်းမြို့ဗဟိုပြုလုပ်ခတ်ခဲ့တဲ့ငလင်းကြောင့်သေဆုံးသူရုပ်လောင်းတရားကျော်တွေ့ထားတဲ့ Sky Villa အစာဦးအောက်မှာမျိုးသားတအူးနဲ့မျိုးသမီးတအူးရုပ်အလောင်းထပ်မံရှာဖွေတွေ့ရှိခဲ့တယ်လို့သတင်းရရှိပါရယ်။မေလ22ရက်နေ့တွင်ရန်ရဲများနဲ့အတူရုပ်လောင်းကျန်ရှိနေသောမန်လေးမြို့စကိုင်းမီလာအစာဦးဘီအဆောင်နဲ့စီအဆောင်များအားဖေရှားရှင်းလင်းခြင်းနဲ့ရုပ်လောင်းထုတ်ယူနိုင်ရေးဆောင်ရွက်လျက်ရှိရာ10နိုင်ချိန်တွင်ဘီအဆောင်မှကြားတအူးရုပ်လောင်းအားထုတ်ယူရရှိခဲ့ပါရယ်။အလားတူ16နိုင်10မိနစ်ချိန်တွင်ဘီအဆောင်အခန်းမှ19မှာမတအူးရဲ့ရုပ်လောင်းအားထပ်မံထုတ်ယူရရှိခဲ့တယ်လို့သိရပါရယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio Energy သတင်းတော့တာကီနဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင
်မင်္ဂလာပါရှင်မနေ့ပြန်မေလ24ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်တို့မှာမုတ်တုံလီအားအသင့်တင်ရှိနိုင်ပြီးတိမ်အသင့်တင်ကနေတိမ်ထူရနိုင်ပါတယ်ပင်လယ်ပြင်အခြေအနေကတော့တနင်္လာရီကံယူရန်ရခိုင်ကံယူရန်မုတ်တမခွေနဲ့မြို့ဟာကျုံးမော်ဒေသတို့မှာလေဟာအနောက်အနောက်တောင်ဘက်ကနေတနင်္လာရီ25မိုင်ကနေ25မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအသင်တင်ကနေလှိုင်းကြီးနိုင်ပါတယ်။မိုးအခြေအနေကတော့နေပြည်တော်စကိုင်းတိုင်းမန္တလေးတိုင်းရန်ကုန်တိုင်းအေရဝတီတိုင်းပဲခူးတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်တို့မှာနေရာအနှံ့ပြားမိုးထိပ်ချုံရွာနိုင်ပြီးမကွေးတိုင်းတနင်္လာရီတိုင်းကရင်ပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်မိုးထိပ်ချုံရွာနိုင်ပါတယ်။တချို့ဒေသတွေမှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်။နေ့အပူချိန်တွေကတော့မြန်မာနိုင်ငံတဝန်းလုံးမှာပုံမှန်အပူချိန်အောက်ကျဆင်းနိုင်ပါတယ်ရှင
်။ Radio NUG ကိုနားဆင်နေကြတာပါ။ဆက်လက်ပြီးတော်လိုင်းရင်ကဗျာကဏ္ဍမှာကျော်မင်းထွန်းနယူးယောက်ပြေးသားထားတဲ့တားကြောက်တယ်မေမေလို့ညီရတဲ့ကဗျာလေးကိုလွတ်လပ်နေဦးကခန်းစားရုပ်ဖတ်ပေးပါမယ်ရှင
်။တားကြောက်တယ်မေမေအတောင်ပံမပါပဲလွတ်လပ်ပေါ်ပါလွင့်သွားလိုက်တာအတောင်ပံပါတဲ့ငှက်တွေလိုခိုးရှိကငှက်ကြီးတကောင်ကြဲကြဲလုံလုံပြန်ဝဲနေပုံကငိုဆုံးမြေဆုံးတဝုံးဝုံးနဲ့တားကြောက်တယ်မမီတားလူအိတ်ကလေးလဲပောက်ပြဲကုန်ပြီးတားစပွဲလဲတစစီကြည်သွားတားကလေးထိုင်လဲခြေထောက်တွေကျိုးမိကိုတလူလူနဲ့သားကြောက်တယ်မေမေမနေ့ကမေမေထည့်ပေးလိုက်တဲ့သားသမီးဘူးမှာသွေးတွေပါလားငှက်ကြီးတွေကိုမောင်းထုတ်ပေးပါသွေးမြင်ရင်သားကြောက်တယ်မေမေကြောက်တင်ဘုံအောက်ကသားချီတောက်ကိုဘာဖြစ်လို့ဆွဲထုတ်နေတာလဲသားကဒီမှာမေမေရဲ့ကောင်းကင်ဘော်အလိုလိုရောက်နေပြီဆရာမလည်းသားလိုပဲမိုးဘော်ရောက်နေပါလား ဆရာမကြီးတားကိုဖတ်ထားပေးပါဆရာမတကူလုံးလဲသွေးတွေနဲ့တားကြောက်တယ်မိမိတားအော်ရလွန်းလို့အာကောင်တွေ၆ရေတောက်ချင်တယ်အတန်းတင်စာမေးပွဲအတွက်ဒီညစာချက်ချင်တယ်မိမိကတားကိုပွင့်ပြီးဘာဖြစ်လို့ငုံနေတာလဲဂုံတူးမှတ်မရရင်ဖေဖေဆူမာကိုကြောက်တင်ညာတာကြီးမဖြစ်မှာကိုကြောက်မြက်ကြီးကိုလည်းကြောက်တားကြောက်တယ်မိမိကျော်မင်းထွန
Video Energy မှာဆက်လက်တင်လှည့်နေပါတယ်။ခုဆက်လက်ပြီးသတင်းနဲ့တူလူလူစကားသံအစီအစဉ်မှာတော့ငလင်ချောင်းပျက်စီးသွားတဲ့ရှေးဟောင်းအဆောက်အုံများပြည်ပြင်တိစောက်ဖို့အရေးမကြီးမရာဖြစ်နေတဲ့အကြောင်းကိုကျွန်မຫນွေဦးမောင်ကတင်ပြပေးပါအောင်မယ်ရှင်။ Video Energy ကိုနားဆင်နေကြတဲ့ပရိသတ်များရှင်။ခုတင်ဆက်ပေးမယ့်အစီအစဉ်ကတော့သတင်းနဲ့တူလူလူစကားသံအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။ငလင်ချောင်းပျက်စီးသွားတဲ့ဖျားစီတီရှေးအဆောက်အုံများပြုပြင်တိဆောက်ဖို့မရေမရာဖြစ်နေပြီးတမိုးတွေမပြောက်ပြတ်အောင်ရှင်းလင်းပြင်ဆင်တိဆောက်ဖို့လိုအပ်တယ်လို့ကျွမ်းကျင်သူတွေကထောက်ပြနေကြပါတယ်။ဒီသတင်းကိုရွှေညာမောင်ကပေးပို့ထားပါတယ်။ပြီးခဲ့တဲ့မလ28ရက်နေ့ကလှုပ်ခတ်ခဲ့တဲ့စကိုင်းငလင်ကြီးကြောင့်ပင်းရအင်းဝစကိုင်းအမရပူရမန္တလေးမြို့ဟောင်းများမှာရှိတဲ့14ရာစုကနေ19ရာစုအထိနှစ်ပေါင်း600အတွင်းတိဆောက်ခဲ့ကြတဲ့ရှေးဟောင်းအဆောက်အုံတွေပြုတ်ကျပျက်စီးခဲ့တာဖြစ်ပါတယ်။အဲ့ဒီဖျားစီတီနဲ့အဆောက်အုံတွေစနစ်တကျပြန်လည်ပြုပြင်တိဆောက်ဖို့မရေမရာဖြစ်နေပြီးငလင်လုတ်ခတ်ပြီးနှစ်လနီးပါးရှိတဲ့အချိန်ထိရှင်းလင်းပြုပြင်ဖို့ကမရေရာတဲ့အခြေအနေမှာပဲရှိနေပါတယ်
။မန်းတော့အရင်ပြင်ထားတဲ့ဖျားလက္ခဏာတွေကတော့သူတို့တူတူတယောက်ထဲတော့မပြင်နိုင်ဘူးလို့သူတို့လည်းပြောဘူးခေကုံကြစီနဲ့ဗာနဲ့ဆိုသူလည်းမပြင်နိုင်တော့ဘူးနော်။အလိုတော့လာပြောသွားတယ်မဆနိုင်ဘူးဟောအဲ့ဒါလည်းသူတို့ဘက်ကဘာမှမသိသေးဘူးလေ
ငလင်းကြောင့်ထိခိုက်သွားတဲ့ရှေးဟောင်းအဆောက်အုံတွေမပြည့်စည်ခင်ကသမိုင်းတန်မိုးအမှုပညာတန်မိုးပြီးသူကတန်မိုးမျက်နှုံးမှုတန်မိုးအစ်စ်အမှန်တန်မိုးတွေကြောင့်ပြည်ရင်းသားမကနိုင်ငံခြားသားတွေကပါလာရောက်လဲပတ်ကြတာဖြစ်ပါတယ်ဒါကြောင့်အဲ့ဒီတန်မိုးတွေပျောက်ပြတ်မသွားအောင်အမျှော်မြင်ရှိတဲ့မူပေါင်းတွေချမှတ်ပြီးစနစ်ကျတဲ့စီမံကုတ်ကွဲမှုတွေနဲ့အတူစေစားတည်ကြတဲ့ကြီးကျက်မှုအောက်မှာလုံလောက်တဲ့အချိန်ကိုယူပြီးစေတနာအပြင်ဒီအစာအုပ်တွေကိုလေးစားမျက်နှိုးစိတ်ကလေးနဲ့ဆောင်ရွက်သွားတဲ့နယ်လို့ကျွမ်းကျင်သူတွေကအကြံပြုထားပါတယ်။တနင်္ဂနွေလုံးဘုံကျဲပြီးအရတားပြည်သူပေါင်းများစွာကိုတက်ဖြတ်နေတဲ့အာနာသိန်းအကြံဖတ်စစ်တပ်ဟာရှေးမွေနစ်တွေကိုပြန်လည်ပြုပြင်နိုင်ဖို့သမိုင်းတန်ဖို့အသီးသီးကိုတည်မြင်နားလည်တဲ့နှလုံးသားနဲ့ဉာဏ်ပညာမရှိတာကြောင့်အမွေအနှစ်ကိုစောင့်ရှောက်ထိန်သိမ်းဖို့ပြက်ကွက်သူဖြစ်သမိုင်းတရခန့်တွင်အောင်မှာဖြစ်ပါတယ်ရှင်။ခုတင်ဆက်ပေးခဲ့တဲ့မြေပြင်သတင်းအကြောင်းအရာတွေကိုတော့သတင်းတောက်ရှင်ညာမောင်ကပေးပို့ထားတာဖြစ်ပါတယ်ရှင
NGA ဒီကနေ့ညနောက်ဆုံးထုတ်လွှင့်မှုအစီအစဉ်မှာတော့တောင်းလင်းဒီဂီတာအစီအစဉ်ဖြစ်ပါတယ်ပြည်သူချစ်အမှုပညာရှင်လင်းလင်းရဲ့အိမ်မက်ထဲကစစ်သားကြီးဆိုတဲ့တေးသချင်းလေးကိုနားဆင်ကြရပါမယ်ရှင
် I ABC nothing to get ငယ်စီဟိုကလေးဘွားမ
အလေးတကလို့အိမ်မဲများနေအပြောပါတဲ့စာသင်ခန်းနေမှာတနေနေရောက်ရောက်မဲ့ပန်းတိုင်းအကောင်းတွေကထွက်ချလို့မဖြစ်ပါဘလားစာအောင်များနေအခါကထားရင်မိခဲ့ပါတယ်အလူကလူလူချင်းတဲ့ညာလေးစစ်သားကြီးဖြစ်ခြင်းနဲ့
ရှင်တွေကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုပြကြပါလို့ရှင်ရေဒီယိုအန်ယူဂျီကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 11.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများကဆုတောင်းလိုက်ရပါတယ်။San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရမည်။